ဩဂတ်ဒုတိယပတ်လောက်မှာရေကြီးနှင်းမြုပ်တာတွေတောင်ပြိုမြေပြိုတာတွေရင်ဆိုင်ခဲ့ရတဲ့မြန်မာနိုင်ငံတောင်ပိုင်းမှာရေကျပြီးနောက်မှာတော့ရေဘေးကယ်ဆယ်ရေးစခန်းတွေကရေဘေးရှောင်တွေကိုပြန်ပို့ပေးလိုက်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုတိုင်းဒေသကြီးအစိုးရတွေကလှုံ့ဆော်ပေးနေပြီလို့သိရပါတယ်။ရေတက်လာချိန်မှာရေဖုံးလွှမ်းခံခဲ့ရတဲ့ရေတွင်းရေကန်တွေကိုပြန်ပြီးသုံးလို့ရအောင်ကျေးလက်ကျန်းမာရေးဦးစီးဌာနကနေကလိုရင်းလိုက်ခတ်ပေးနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။တနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့ကရက်ကွက်နှစ်ခုကျေးရွာ80ကရေရင်းပေါင်း640ကျော်ကိုကလိုရင်းခတ်ထားပြီလို့တိုင်းဒေသကြီးလွှတ်တော်ကိုစလဲဦးရဲမြင့်ဆွေကပြောပါတယ
်။ဟုတ်ကျွန်တော်တို့တမျိုးနယ်လုံးမှာရှိတဲ့ရေကြီးနှမြုပ်တဲ့ကျေးရွာမှာရှိတဲ့ရေတွင်းအလုံးကိုကျွန်တော်တို့အခုဆိုအတုတ်လိုက်တုတ်လိုက်ကျွန်တော်တို့ခွဲပြီးတော့ကျွန်တော်တို့ရေဆုပ်တာတို့အပိတ်ဆေးခတ်တာတို့ပါလို့လုပ်ပါတယ်ဗျာ။ဟုတ်လို့လို့လည်းကျွန်တော်တို့ရေတပ်မှုပဲဗျာ။ဟိုဒီတိုင်းစောဖက်ပေးတဲ့ခွဲတန်းအတိုင်းပေါ့။ကျွန်တော်ရေတပ်မှုတွေဖြတ်ပေးတယ်ပြီးတော့ဒီအလူချင်းလာလူထားတဲ့ဟာတွေလည်းရှိသေးတယ်။တောက်သုံးရတော့ကျွန်တော်တို့အပြည့်စုံရှိပါသေးတယ်ဗျာ။ဟုတ်
အနေနဲ့အရရက်ကလာလှူတာတွေတိုင်းဒေသကြီးအစိုးရအဖွဲ့ကထောက်ပံ့တဲ့ရိခါတွေကိုတော့မြို့နယ်ကျေးရွာအုပ်ချုပ်ရေးမှုတွေကနေတဆင့်ပြန်လှူပေးနေတယ်လို့ပြောပါတယ်။မွန်ပြည်နယ်ရေမြို့မှာတော့ရေစင်းနဲ့မျောပါသွားတဲ့နေအိမ်ပေါင်း130ကျော်ပြိုပြက်သွားတဲ့အိမ်က280ကျော်ရှိတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမျိုးဝင်းကပြောပါတယ်။အခုချိန်မှာတော့တရာကြိုပြီးသွာလာရေးခက်ခဲရှိတဲ့ကျေးရွာတွေအတွက်လည်းဘလို့ကူညီပေးရမယ်ဆိုတာပြည်နယ်အစိုးရကညှိနှိုင်းနေတယ်လို့ဦးမျိုးဝင်းက RFA ကိုပြောပါတယ
်။ဒီကြီးရွာလေးရွာခါတိုင်းဆိုလို့ရှိရင်ဒီချောင်းတောင်ရွာနဲ့ဒီဆက်နေတယ်ပေါ့နော်ဒီဘက်ရွာကနေဟိုဘက်ရွာကိုသွားတဲ့တရားတစ်စင်းရှိတယ်ပေါ့အခုရေကြီးတဲ့ခါကျတော့ဒီဟိုပြတ်ပြီးတော့ပါသွားတယ်ဒါတော့အဲ့ဒီရွာကတောင်ဝင်းကျင်နဲ့ဒီကုန်းမြေရေအဆက်အသွယ်မရှိတော့ပြန်တဲ့အပိုင်းကလေနဲ့ကူးလို့ရတော့လည်းပဲဟိုနာကြီးလိုလိုမျိုးအာသုဘချတဲ့အခါမျိုးတွေမှာအဲ့ဒီရွာကတော့အခက်ခဲဖြစ်ပြီးနေဆိုရအဖွဲ့ကတရားဆောင်သင့်လားဒါမှမဟုတ်အပေါ်ကနေပြီးတော့ကျိုးတရားပုံစံမျိုးဘယ်လိုစီစဉ်ရမလဲဆိုတာတော့ဒါနဲ့အစိုးရအဖွဲ့ကတော့ညှိနှိုင်းနေသေးတယ
်ရေဘေးတန်ခံခဲ့ရတဲ့နေရာတွေမှာရေတက်လာတော့ကရေစည်းနဲ့ပါလာတဲ့နှုံးတွေကိုလည်းတက်မတော်သားရေတက်ဖွဲ့ဝင်မိသက်တက်ဖွဲ့အရက်ဖက်အဖွဲ့စည်းတွေကကူညီပြီးဖယ်ရှားပေးနေတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။အဓိကအဖြစ်စာတင်ကျောင်းတွေလမ်းတွေနေအိမ်တွေမှာကျန်နေတဲ့နှုံးတွေဟာဆိုရင်တပီကျော်ကျော်လောက်ရှိနေပြီးနေရာအနှံ့ဖြစ်နေတဲ့အတွက်လူအားဆက်အားသုံးပြီးခက်ခဲဖယ်ရှားနေကြရတယ်လို့လည်းပြောကြပါတယ်။ကင်းပြည်နယ်လှိုင်းဘွဲ့မြို့ဒေါ်လန်းကျေးရွာနဲ့ဒီဇိုင်းကျေးရွာအုပ်စုတွေမှာတော့ရေတက်နေတာကြောင့်ကယ်ဆယ်ရေးစခန်းတစ်ခုဖွင့်ထားရတာ15ရက်လောက်ရှိနေပြီလို့မြို့နယ်အုပ်ချုပ်ရေးမှူးဦးမင်းသိန်းကပြောပါတယ်။ရေကြီးတာကြောင့်လေအေက3000ကျော်ရေမြုပ်ခဲ့ပြီးအခုချိန်မှာတော့အေက2000ကျော်ပြန်ပေါ်လာပြီဖြစ်ပေမဲ့မြို့စဘာရရှိဖို့ခက်ခဲနိုင်တယ်လို့သူကပြောပါတယ
်။အခုပြင်းနံပေါ့နော်မျိုးစပွားတွေတချို့ဘယ်လိုပြုတ်ကင်းနေဘယ်လိုပျက်စီးတာတွေတော့ရှိတယ်ဟုတ်ကဲ့အခုပြန်ပေါ်တဲ့ဟာပေါ်မှာမူတည်တော့ကျွန်တော်တို့မှထိကြိုက်တာတို့ပျက်စီးအောင်ကျွန်တော်ဆေးကောက်တော့ခလာကျွန်တော်တို့မျိုးစပွားတို့ဘာတော့တိုးလိမ့်မယ်ပြန်ပေါ်လာတဲ့ပင်တွေတော့ဘယ်လိုကျွန်တော်နည်းနည်းပတ်ပတ်ထိကြိုက်တာပဲရှိတယ်ခုဆက်မြုပ်နေတဲ့အဖာတွေကြတော့ကျွန်တော်တို့ပျက်စီးနိုင်တယ်ပေါ့ဒီအတွက်လည်းဆိုးရွားပွဲနေပြီးမျိုးစပွားအတင်းပေါင်း800ကျော်ကျွန်တော်တို့ပို့ပေးရရှိတယ်ဒါလေးတွေဘယ်လိုပြန်ပေါ်ပြီးတော့ပျက်စီးတဲ့အေကာတွေကျွန်တော်ပြန်ပြီးတော့ထုတ်ပေးမှာပေါ့
ပြီးခဲ့တဲ့ဩဂတ်လဒုတိယပတ်လောက်ကရေပြန်ကျခဲ့တဲ့လိုင်းပွဲမျိုးကရက်ကွက်5ခုကျေးရွာအုပ်စု25ခုမှာတော့ရေပြန်ကျပြီးတဲ့နောက်ပိုင်းနှုံးတွေတင်ကြံခဲ့တာမရှိဘူးလို့လည်းသူကပြောပါတယ်။ပြန်လည်ထူထောင်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးမွန်ကရင်တနင်္သာရီတိုင်းဒေသကြီးအစိုးရစီကိုဆက်သွယ်မေးမြန်းပေးမယ်မရခဲ့ပါဘူး။ရေတိုက်စားလာတွေကြောင့်လန်ဒရာတချို့ထိခိုက်ပျက်စီးတာတွေလည်းရှိခဲ့ပါတယ်။မွန်ပြည်နယ်ကြိုင်မျောမြို့နယ်မူရုံ6နှစ်ခွလန်းတနင်္သာရီတိုင်းဒေသကြီးရန်ကုန်ရေဒဝဲလန်းကရင်ပြည်နယ်ဖအံအိမ်ဒုကော့ကရိတ်မြောက်ရီလန်စတာတွေအပါအဝင်ပျက်စီးခဲ့တဲ့လမ်းတွေကိုပြင်ဆင်တာဘေလီတရာခင်းနာတွေဆောင်ရွက်ခဲ့တယ်လို့စောက်လုပ်ရေးဝန်ကြီးဌာနရဲ့လူမှုကွန်ရက်မှာထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဂျွန်လနောက်ဆုံးပတ်ကစပြီးမွန်ကရင်တနင်္သာရီတိုင်းတွေအပြင်မြန်မာနိုင်ငံတနင်္ဂနွေလုံးမှာရေကြီးနှင်းမြုပ်တာကြောင့်ကယ်ဆယ်ရေးစခန်းပေါင်း400ကျော်ရှိခဲ့ပြီးရေဘေးရှောင်ဥယေ39,000ကျော်ရှိခဲ့တဲ့အကြောင်းရေဘေးနဲ့မြေပြိုမှုတွေကြောင့်တေဆုံးသူအရေအတွက်88ယောက်ရှိခဲ့တဲ့အကြောင်းလူမှုဝန်ထမ်းကနေငွေကျပ်သိန်း 4,500 ကျော်ထောက်ပံ့ပေးခဲ့တဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါတယ်ရှင်။ကျမဇာနီထွန်းပါ